ရှေ့တန်းအာရှနိုင်ငံများအသင်းအာဆီယံနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ဖို့အတွက်လောင်နိုင်ငံပြင်ချင်းမြို့မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှဒေသမှာဩစာချင်းဝင်ရှာညှိမဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒကိုအလေးထားပြောကြားသွားပါတယ်။အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေရှိနေတာဟာအသည့်အဆန်မဟုတ်ပေမဲ့ဒီကြိမ်ခါတိုင်းနဲ့ပြီးသွားတဲ့ကိစ္စမျိုးမဟုတ်သလိုအခြေခံအမျိုးသားအကျိုးစီးပွားကိုရောင်းပြန်ထင်ဟပ်နေတဲ့ကိစ္စဖြစ်တဲ့အကြောင်းသမ္မတအိုဘားမားကဒီကနေ့မိကုံပြောကြားရာမှာထည့်သွင်းပြောဆိုခဲ့တာပါ။လာအိုနိုင်ငံမျိုးသားယဉ်ကျေးမှုခမ်းမမှာဆွေရတာဝန်ရှိသူတွေလာအိုနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကျောင်းသားတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့အမျိုးသမီးရေးအဖွဲ့တွေကလူပုဂ္ဂိုလ်တွေအပါအဝင်ပြည်သက်တစ်ထောင်လောက်ကိုသမ္မတကမိကုံးပြောကြားရမှာတော့အမေရိကန်ရဲ့အနာဂတ်အသားရဝါပြောရေးနဲ့လုံခြုံရေးအတွက်အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဟာအရေးကြီးတာကိုလည်းအလေးထားပြောကြားသွားပါတယ်။အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံကိုပထမဆုံးအချိန်အမေရိကန်သမ္မတတဦးရဲ့တမန်ဝင်ခီးစဉ်အတွင်းလာအိုသမ္မတဘွန်ဟမ်ဘိုရာချစ်နဲ့လည်းဒီကနေ့အစောပိုင်းကတွေ့ဆုံခဲ့ပါတယ်။1960နဲ့80ပြည့်လွန်နှစ်တွေကဗီယက်နမ်စစ်ကာလအတွင်းလာအိုနိုင်ငံကိုအမေရိကန်ကချဲချခဲ့တဲ့ဘုံးတွေကမပေါက်ကွဲပဲကျန်နေတဲ့ဘုံးတွေကိုရှင်းလင်းသုံးနှစ်စီမံကိန်းအတွက်လဲဒေါ်လာ190ပြည့်အပ်ဖို့သမ္မတဥပမာကကြေညာခဲ့ပါတယ်ရှင်။